ိုင်းနိုင်ငံတောင်ပိုင်းနဲ့ထိုင်းနိုင်ငံမလေးရှားနယ်စပ်အထိလူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့ရခိုင်ပြည်နယ်မောင်းနှုံးမြို့ကနေလာတဲ့လူကုန်ကူးဂိုင်းတစ်ခုကအန်နဝါလို့အမည်ရတဲ့ခေါင်းဆောင်တဦးကိုထိုင်းအာဏာပိုင်တွေကမနေ့တုန်းကဖမ်းဆီးလိုက်ပါတယ်။မကြသေးခင်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာရုပ်လောင်းတွေတွေ့ရှိခဲ့ရတာကနေစလို့နောက်ဆက်တွဲလူကုန်ကူးဂိုင်းတွေကိုထိုင်းအာဏာပိုင်တွေကစုံစမ်းပြီးတဲ့နောက်မှာအခုလိုဖမ်းဆီးမှုတွေလှုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
လွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးမြန်မာပြည်ရဲ့အနောက်ဘက်ခြမ်းကနေထိုင်းနိုင်ငံတောင်ပိုင်းအထိရေလန်းကုန်းလန်းတွေကနေတဆင့်ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေကိုလူပွဲစားတွေကလူကုန်ကူးနေကြတာဖြစ်ပါတယ်။မြန်မာပြည်အနောက်ခြမ်းဘင်္ဂလားနယ်စပ်ကနေလာတဲ့လူကုန်ကူးခံရသူတွေကိုထိုင်းအာဏာပိုင်တွေကမကြာခဏဖမ်းဆီးစစ်ဆေးနေတာပါ။မကြာသေးခင်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်းတွေတွေ့ရှိရကနေစလို့နောက်ဆက်တွဲဖြစ်လူကုန်ကူးနေတဲ့ဂိုင်းကိုထိုင်းအနာပိုင်တွေကစုံစမ်းပြီးဖမ်းဆီးမှုတွေလုပ်လာတာဖြစ်ပါတယ်။ Rohingya Refugee of Thailand အဖွဲ့ကတာဝန်ရှိသူဖြစ်တဲ့အဘူကာလန်ကတော့အခုဖမ်းဆီးခံခဲ့ရတဲ့အန်နဝါလို့အမည်ရတဲ့ခေါင်းဆောင်တဦးအပြင်လူမောင်ခိုဂိုင်းမှာလူ60ခန့်ပါဝင်ပတ်သက်နေတယ်လို့လည်းအခုလိုပြောပါတယ်
။ဂိုင်းရှိတယ်။နောက်တဲ့ဗမာရှိတယ်။နောက်တဲ့ဘင်္ဂလားဒေ့ရှိတယ်။ Rohingya ရှိတယ်။ဒီလူမျိုးသူ့ပုံမျိုးပေါ့။လူကောင်60ကျော်ပါတယ်။အခုတနေ့နေ့မှာလူရရလုံနေတာများနေတယ်တခါအများကြီးရတယ်လေ
မြန်မာပြည်အနောက်ဘက်ချမ်းမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားပြီးအလုတ်ကင်ရှာဖွေဖို့အတွက်လာကြသူတွေလည်းရှိတယ်လို့ထိုင်းမလေးရှားနယ်စပ်ကိုသူတို့ဆန္ဒမပါဘဲဖမ်းဆီးပြီးလူကုန်ကူးခံရသူတွေလည်းရှိတယ်ဆိုပြီးအဘူကာလန်ကဆက်ပြောပြပါတယ
်တကယ်လာချင်တဲ့လူလည်းရှိတယ်မလာချင်တဲ့လူလည်းရှိတယ်ရကန်တီကနေပြီးတော့တခါရရဆိုတာပါမီတော့ပြင်ပြီးတဲ့ဒီလူမျိုးလည်းရှိတယ်တခြားလူတွေကသူတို့လာရှင်တဲ့လူကတက်ဆန်ပြီးပြီးတော့လာတဲ့လူတွေလည်းရှိတယ်။အမလာတဲ့လူတွေရှိတယ်။တက်ဆန်တော့မရှိတဲ့လူတွေရှိတယ်။သူတို့ကဘာလဲဆိုလို့ဆိုရင်ဘယ်လိုပြောရလဲ။အလုပ်တော့လုပ်မလား။ဒီဟိုမှာတိုင်းနဲ့မလေးရှားမှာဆိုပြီးတော့အခုတက်ဆန်ကြားလက်ပြီးစီရမလို့ဟိုမှာရောက်မှပြီးပေါ့။အလုပ်လုပ်ပြီးတော့တက်ဆန်ပြီးဒီလူမျိုးတစ်မျိုးရှိတယ
်
။နောက်တစ်မျိုးရှိတာကလူကိုအလုပ်တော့လုပ်မလား။ကျုံးမှာပေါ့။ကျုံးမှာသွားပြီးအလုပ်လုပ်မလား။ Steam ဘုံမှာတင်ပေါ့။ပြီးပြီးတော့သွားရမယ်လေ။ဟုတ်ဒီမမတင်ပြလိုက်တယ်ဒီလူမျိုးလည်းရှိတယ်နောက်တစ်မျိုးကလမ်းမမပန်းပြီးတော့ပန်းပြီးတော့သူ့ကိုရိုက်ရိုက်ပြီးတော့ဒီမမတင်ပြတာလည်းရှိတယ
်နေ့စဉ်နေ့တိုင်းယာနဲ့ဖြစ်ရှိတဲ့ဘင်္ဂါလီရိုဟင်ဂျာစတဲ့လူမျိုးတွေကိုလူကုန်ကူးတဲ့ဂိုင်းတွေကထိုင်းနိုင်ငံတဲကိုပို့ဆောင်နေတာဖြစ်ပါတယ်သူတို့တွေဟာထိုင်းနိုင်ငံအတွင်းဝင်ရောက်ရင်ထိုင်းပင်လယ်ပြင်မှာလှေမှောက်သေဆုံးသူတွေလည်းရှိတယ်လို့မြန်မာနဲ့ထိုင်းအနီးတစ်ဝိုက်ကကျွန်းတွေပေါ်မှာပိတ်လောင်ထားရင်းနဲ့အစာရေစာပြက်လက်လို့သေဆုံးရသူတွေလည်းရှိနေတာပါတချို့ကတော့ပင်လယ်ပြင်မှာဖမ်းမိရင်ထိုင်းစစ်တပ်ကလည်းထိုင်းနိုင်ငံတဲကိုမဝင်ရောက်နိုင်အောင်ဟန့်တားလို့ရှိပါတယ်သူတို့တွေကိုထိုင်းနယ်နိမိတ်အတွင်ထိုင်းအနာပိုင်တွေကဖမ်းဆီးမိပြီဆိုရင်တော့စစ်ဆေးပြီးထောင်ချအရေးယူတာတွေနယ်စပ်ကိုပြန်လွှတ်ပေးတာတွေနဲ့လူပွဲစားလက်ထဲမှာထပ်မံလူကုန်ကူးခံရသူတွေလည်းရှိနေပါတယ်။တချို့ကတော့ထိုင်းချင်းထောင်တွေထဲမှာနေထိုင်နေရပါတယ်။ထိုင်းနိုင်ငံဘက်ကဖမ်းဆီးမမိတဲ့အခါမျိုးဆိုရင်တော့ထိုင်းနိုင်ငံတွင်းမှာအလုလုကင်နေကြသူတွေလည်းရှိတယ်လို့တချို့ကတော့မလေးရှားနယ်စပ်ထိသွားရောက်ပြီးမလေးရှားဘက်ကအဆက်အသွယ်ရှာကမလေးရှားမှာခိုးဝင်ပြီးတော့အလုလုကင်နေသူတွေလည်းရှိနေပါတယ်။ဖမ်းဆီးမိတဲ့ဘင်္ဂါလီလူမျိုးတချို့ကိုတော့ဘင်္ဂလားအစိုးရကလာရောက်ကြည့်ရှုတာမျိုးတွေရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာလို့ခေါ်တဲ့သူတွေကိုတော့မြန်မာအစိုးရဘက်ကလည်းသူတို့နိုင်ငံသားမဟုတ်ဘူးဆိုပြီးငြင်းပယ်တာတွေရှိပါတယ်။ဒီအတွက်ရိုဟင်ဂျာလို့အမိခံထားတဲ့သူတွေကတော့လူကုန်ကူးသူလူပွဲစားတွေလက်ထဲမှာရောင်းစားခံရမှုတွေအစာရေစာပြက်လက်သေဆုံးမှုတွေကလွန်ခဲ့တဲ့တစ်နှစ်ကျော်နှစ်နှစ်ခန့်ကစပြီးအခြေအနေတွေပုံမူပြီးတော့ဆိုးဝါးလာနေတာပါ။သူတို့ကိုလူသားချင်းစာနာဖို့အတွက်နိုင်ငံတကာကလူသားချင်းစာနာတဲ့အဖွဲ့အစည်းတွေလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကတော့မကြာခဏပြောဆိုဝေဖန်လေးရှိပါတယ်ရှင်